စစ်ကောင်စီတပ်နဲ့ KIO အချားလိုင်းစာဒေသနန်းဆိုင်ရံမှာ3လကျော်စစ်ရေးတင်းမာနေချိန်ဒီလ9ရက်နေ့ညကလိုင်းစာမြို့နှမိုင်ခန့်သာဝေးတဲ့မုံလိုင်းခက်ကျေးရွာမှာပြင်းထန်တဲ့ပေါက်ကွဲမှုဖြစ်ပွားပြီးအများအပြားထိခိုက်သေဆုံးခဲ့တာဖြစ်ပါတယ်။ဒီပေါက်ကွဲမှုဟာစစ်ကောင်စီကပစ်ခတ်တာဖြစ်ကြောင်းနဲ့ပစ်ခတ်တဲ့လက်နက်အမျိုးအစားကိုစစ်ဆေးနေစေဖြစ်ကြောင်းKIO ပြန်ကြားရေးတာဝန်ခံပိုမူကြီးနော်ဘူးက POA ကိုပြောပါတယ
်အမြောက်နဲ့လက်ဖြစ်ပါတယ်တို့ကတော့ဒီဘုံကြီးကြတဲ့နောက်မှာလဲသုံးလက်ခါအမြောက်နဲ့လက်ဖြစ်ပါတယ်အမြောက်ဆိုတာကတော့320မမလို့ကျွန်တော်တို့ယူဆတာပေါ့နော် NM လက်ဖြစ်ပါတယ်ဒါမှမဟုတ်ဘုံကြီးကတော့လေကြောင်းနဲ့ဖြစ်တဲ့ပုံစံတော့ဖြစ်ပါတယ်ဒါမို့လို့ရှင်တဲ့ဒီဒရုန်းနဲ့ဖြစ်တဲ့ပုံစံမျိုးတွေဒါမှမဟုတ်လို့ရှင်တော့ဟိုဗါလဲအဝေးဖြစ်တဲ့ဟိုဒီ rocket ဒီပေါ့နော်ခိုးစတိုးတဲ့ဖြစ်တဲ့ပုံစံမျိုးတော့ဖြစ်ပါတယ်အဲ့တော့ကိုတော့ကျွန်တော်တိတိတတ်တတ်ပြောလို့တော့မရဘူးဒီစီကြီးအဖွဲ့ဒီကိုတော့ဖွင့်ရှိထားတာတော့ရှိပါတယ်သူတို့ကဒီ ticket ဒီကိုတော့ခုတည်းကတော့တို့တို့တတိယဌာနဖွင့်မှာတော့မရသေးဘူးဖြစ်နေတာနော်ဟုတ်ကဲ့
ဒီပြစ်ကတ်တိုက်ခိုက်မှုမှာ16နှစ်အောက်ကလေး17ယောက်အပါအဝင်သေဆုံးသူ29ဦးရှိပြီးထိကြိုက်တဲ့ရသူက58ဦးရှိကြောင်းနဲ့မုံလိုင်ခက်စစ်ဆောင်စခန်းမှာရှိတဲ့နေအိမ်အလုံးကြီးပါပျက်စီးခဲ့ရတယ်လို့လည်းပြောပါတယ
်အခုနောက်ဆုံးကတော့တည်တဲ့လူရဲကတော့29ဦးရှိပါတယ်ခင်ဗျထိကြိုက်တာများရတာတော့59ဦးရှိပါတယ်ခင်ဗျ16နှစ်ကလေးကတော့17ယောက်ပါပါတယ်ခင်ဗျအဲ့ဒီမုံလိုင်ခက်ကတော့အိမ်ကယူပါလဲဖြစ်ပါတယ်နောက်စစ်ဆောင်ကြီးတွေပြန်နေခဲ့တဲ့သူချုံသခန်းဖြစ်ပါတယ်သူတို့ကကြတာကတော့ဒီသူချုံသခန်းကလေးလောက်မှကြတာဖြစ်ပါတယ်ခင်ဗျအဲ့မှာရှိတဲ့ဒီအင်းရဲ့ကုံလုံးကတော့စစ်စစ်ကုံတာဖြစ်ပါတယ်ဟုတ်ကဲ့
စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီပေါက်ကွဲမှုဟာသူတို့တိုက်ခိုက်တာမဟုတ်ကြောင်းညင်းဆိုထားပါတယ
်ဒီလိုင်းစာသတင်းနဲ့ပတ်သက်ပြီးကျွန်တော်တို့အနေနဲ့လည်းစုံစမ်းနေတယ်ဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ကနေဇဒေတာတင်းကြီးအေဂျန်ကြီးကိုအမြဲတမ်းကျွန်တော်တို့ထိန်းသိမ်းဆောင်ရွက်လျက်ရှိတယ်။ဒီနေဇဒေတာနဲ့နှီးတဲ့နေရာမှာညသကောင်ချိန်လောက်ကြီးမှာဒါဘုံကျဲတိုက်ခိုက်တယ်လို့ဒါလက်နက်ကြီးနဲ့ပစ်ခတ်တယ်လို့ဆိုတာဖြစ်နိုင်သလားဆိုစဉ်းစားစီခြင်းပါလေ။ကျွန်တော်တို့ပြောပြပြီးဖြစ်တယ်။ဒီတမ်တော်အနေနဲ့ကတော့မိတိဌာနချုပ်ဆိုလက်နက်ကန်တောင်းကျမ်းနေတဲ့မိတိဌာနချုပ်ဆိုကျွန်တော်တို့ပစ်ခတ်နိုင်တယ်တိုက်ခိုက်နိုင်တယ်။သို့တော့ကျွန်တော်တို့ပစ်ခတ်တိုက်ခိုက်မှုမရှိခဲ့ဘူးဆိုတာကိုသာကျွန်တော်တို့ပြောပြီးဖြစ်ပါတယ
် KIO ဘက်ကလေရင်နဲ့ပြစ်ခတ်တယ်လက်နက်ကြီးနဲ့ပြစ်ခတ်တယ်ဆိုပြီးအမျိုးမျိုးဆွဆွဲပြောဆိုနေတာကိုထောက်ပြပြီးဒါဟာ KIO လက်နက်တိုက်ပောက်ကွဲတာလည်းဖြစ်နိုင်ကြောင်းသူကဆက်လက်ပြောဆိုထားပါတယ
်ကျွန်တော်အတိအကျပြောနိုင်တာတစ်ခုကတော့အဲ့ဒီနေရာပေါ့ပောက်ကွဲမှုဖြစ်ခဲ့တဲ့နေရာပြီး KIO နဲ့ UAVD တုံးပြီးတော့မောင်းသူမဲ့လေရင်တွေတုံးပြီးတတ်မတော်စခန်းတွေကိုဒရုန်းပုံလာချတဲ့နေရာစစ်ကြောင်းကြီးပေါ်မှာဒရုန်းပုံလာချတဲ့နေရာဖြစ်တယ်ဒါကြောင့်မို့ဒီမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့တယ်ဒီပောက်ကွဲမှုဒီဘာကြောင့်ဖြစ်တယ်ဆိုတော့ကျွန်တော်တို့စုံစမ်းနေကြပဲဖြစ်တယ်ယခင်တော့လည်းကျွန်တော်တို့ဒီလိုင်းသာကြီးမှာတရားကြီးရဲ့လက်နက်ခြံသုံးလိုင်းတို့ကပောက်ကွဲခဲ့တယ်သူတို့အနေနဲ့တရင်ဖုံးကွယ်ပြီးလောက်ခဲ့တာမျိုးရှိတယ်အခုလဲ drop bomb တွေပူလောင်တဲ့ဟာနေရာပောက်ကွဲတာဖြစ်နိုင်လို့ကျွန်တော်တို့သုံးတတ်တယ်ဒီပြင်တရင်တော့ကျွန်တော်တို့စုံစမ်းနေကြပဲဖြစ်ပါတယ
် KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့စစ်ကောင်စီဘက်ကပြစ်ခတ်တာလို့အခိုင်အမာပြောဆိုပြီးပောက်ကွဲမှုဖြစ်တဲ့နေရာမှာလက်နဲ့တူလောင်တာမရှိဘူးလို့လည်းပြောပါတယ်
။သူတို့ပြစ်တာမဟုတ်ဘူးဆိုတာကတော့လုံးဝမှန်ကန်မှုမရှိဘူး။ဘာကြောင့်လဲဆိုတော့အဲ့ဒီဘုံချီကြတဲ့နောက်ပိုင်းမှာလည်းသူတို့ရဲ့ဒီအမြောက်ဆန်တွေလည်းစစ်ပြစ်မှကြနေတော့ပဲဖြစ်ပါတယ်။လူရချက်ကတော့ကျွန်တော်တို့ရဲ့ဒီလက်နဲ့ဒီထားတဲ့နေရာလည်းမရှိပါဘူး။အခုသူတို့ကဘုံကြီးကြတဲ့နေရာလဲကျွန်တော်တို့ပြည်သူလူထုကြီးရှိတဲ့ယူဟာဒီတစ်ချောင်းသခါနဲ့အလေမှာဘလုံးကွေးဘုံသံနော်မေဒီယံလူပြည်နဲ့ဖြစ်ပါတယ်လမ်းမဘေးမှာပေါ့နော်ဘာမှအဆောက်အဦလည်းမရှိတဲ့နေရာမှာကြတာဖြစ်ပါတယ်အဲ့ကနဲ့ပတ်ဝန်းကျင်တော့ကိုလုံးဖြစ်စီးသွားတာဖြစ်ပါတယ
်ပြီးခဲ့တဲ့2022ခုနှစ်အော်တိုဘာလ23ရက်နေ့ညမှာလဲဖားကန်မြို့နယ်အနမ့်ပါရွာမှာကျင်းပတဲ့ KIA တီထောင်တဲ့နှစ်ပတ်လည်အခမ်းအနားကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်ဒီတိုက်ခိုက်မှုမှာ KIA အရာရှိစစ်သည်အပါအဝင်စီးပွားရေးလုပ်ငန်းရှင်နဲ့ပြည်သူစုစုပေါင်း60ကျော်သေဆုံးခဲ့ရပါတယ် ဒီလ15ရက်နေ့မှာတော့ NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူညီချက်စာချုပ်ချုပ်ဆိုခဲ့တာ၈နှစ်မြောက်ပြည့်ပြီဖြစ်ပါတယ်စစ်ကောင်စီကဒီအခမ်းအနားကိုတက်ရောက်ဖို့အတွက် KIA ကိုယ်စားလှယ်တွေကိုဖိတ်ကြားခဲ့ပါတယ်ဒါပေမဲ့ KIO ဘိုးကော်မတီဘက်ကတော့တစုံတရာအကြောင်းပြန်ကြားတာမရှိပါဘူး KIO ဟာ NCA စာချုပ်ဖြစ်မြောက်ရေးအတွက်အစင်တစိုက်ပါဝင်ဆွေးနွေးခဲ့ပြီးမဲ့ MCA ကိုလက်မှတ်ရေးထိုးမှထားတဲ့အဖွဲ့အစည်းလည်းဖြစ်ပါတယ်စစ်ကောင်စီတပ်နဲ့ KIA တပ်တွေဟာဇူလိုင်လဆန်းကစတင်ပြီးလိုင်စာမြို့အနီးနန်ဆန်းရွာပတ်ဝန်းကျင်မှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတယ်လို့နှစ်ဖက်စီးရဲတင်းမာမှုတွေမြင့်တက်နေတာဖြစ်ပါတယ်ခင်ဗျာ